သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
နိုင်ငံအသစ်တစ်ခုကိုရောက်လာတဲ့အခါမှာအရာရာတိုင်းကစမ်းသပြီးမတူညီတဲ့ခံစားမှုမျိုးပေးနိုင်ပါတယ်။နေစရာရှာရတာတွေအလုပ်တွေလုပ်ရပြီးနေတကြူကဘလို့ဖြတ်တမ်းမလဲဆိုတဲ့အလေအထားတွေကိုမွေးမြူချမှတ်ရပါတယ်။သင်ဟာတကူရည်သမားဖြစ်ပြီးအထီးကျန်နေတယ်ဆိုရင်ဒီဘဝအသစ်မှာချစ်သူလက်တွဲဖော်တူဦးနဲ့စတင်မျှဝေဖြတ်တမ်းခြင်းစိတ်တွေလည်းဖြစ်ပေါ်လာနိုင်ပါတယ်။ဒီတစ်ပတ်အတွက် Australia Explain Podcast အစီအစဉ်မှာတော့ Australia မှာချစ်သူရှာဖွေကြတဲ့ရွှေ့ပြောင်းနေထိုင်သူတွေရဲ့ခီးစဉ်အကြောင်းကိုတင်ဆက်ပေးထားပါတယ်။ဒီနိုင်ငံမှာချစ်သူရှာဖွေတဲ့အခါဘယ်လိုစတင်ရမလဲ၊ဘာတွေကိုသတိထားရမလဲ၊ပြီးတော့တည်မြဲခိုင်မာတဲ့ဆက်ဆံရေးတစ်ခုကိုတည်ဆောက်ဖို့အတွက်ဘေးကင်းပြီးစစ်မှန်တဲ့နည်းလမ်းတွေကဘာတွေလဲဆိုတာကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဂျီကန်တက်ကရိုမှာစိတ်ပညာနဲ့ဆက်ဆံရေးသိပ္ပံပေါမောက်ခဖြစ်သူ Gary Garenza ဟာ Science of Adult Relationship Laboratory ရဲ့ညွှန်ကြားရေးမှူးတစ်ဦးဖြစ်ပြီး Couples Therapist တစ်ဦးလည်းဖြစ်ပါတယ်။သူဟာလက်တွဲဖော်ရှာဖွေတဲ့ဆန္ဒဟာအချစ်ရည်တွေထက်ပိုပြီးတော့မိမိဟာနေရာတစ်ခုခုအစုအဖွဲ့တစ်ခုခုရဲ့အစိတ်ပိုင်းဖြစ်ချင်တဲ့စိတ်နဲ့လည်းသက်ဆိုင်တယ်လို့ဆိုပါတယ်။
I think one of the big things is when we separate from very familiar places that we've either grown up in or learned to be a part of in society, and that often is also where our close family and friends are connected.
ကျွန်တော်တို့ကြီးပြင်းလာခဲ့တဲ့နေရာဒါမှမဟုတ်ရင်းနှီးခဲ့ရတဲ့လူမှုအဖွဲ့အစည်းနဲ့ပတ်ဝန်းကျင်တွေကနေခွဲခွာရတဲ့အခါပြီးရင်အဲ့ဒီနေရာတွေမှာကျွန်တော်တို့ရဲ့မိသားစုနဲ့တငယ်ချင်းတွေလည်းရှိခဲ့တဲ့နေရာဖြစ်နိုင်ပါတယ်အဲ့ဒီနိုင်ငံအဲ့ဒီနေရာတွေကိုစွန့်ခွာတဲ့အခါလူတွေအနေနဲ့အထီးကျန်ခြင်းနဲ့တယောက်တည်းဖြစ်နေတယ်ဆိုတဲ့ခံစားချက်ကိုခံစားရတာဟာတာမန်ဖြစ်စဉ်တစ်ခုပါပဲလူသားတွေအနေနဲ့ကျွန်တော်တို့မှာနေရာတနေရာရာအဖွဲ့တစ်ခုခုမှာပိုင်ဆိုင်ခြင်းနဲ့စိတ်သက်ဆိုင်မှုရှိတယ်ဆိုတဲ့စိတ်ခံစားချက်မျိုးလိုအပ်တယ်လို့ပြောပါတယ်ပါမောက်ခါဂရန်ဇက်ကမိမိချစ်ခင်ရသူတွေနဲ့ခွဲခွာခြင်းကစိတ်ဖိစီးမှုကိုဖြစ်ပေါ်စေနိုင်တယ်လို့မှတ်ချက်ပြုပါရယ်။မိဘတွေဒါမှမဟုတ်ချစ်သူလိုမျိုးနှစ်သိမ့်အားထားစရာလူတွေနဲ့ဝေးကွာနေတဲ့အခါမလုံမလဲစိတ်တွေခံစားရပြီးသူတို့နဲ့ပြန်လည်ချိတ်ဆက်ခြင်းစိတ်တွေဖြစ်ပေါ်တတ်တယ်လို့ပြောပါရယ်။
One way for us to be able to deal with that distress when we know that the ability to be able to be close to them and to hug them and to be with them when we come into a foreign country is to try to connect with other people. Oftentimes it can be people that are from a like-minded community or a similar cultural background, if not the same cultural background.
နိုင်ငံခြားကိုရောက်လာတဲ့အခါသူတို့နဲ့နီးနီးကပ်ကပ်နေဖို့သူတို့ကိုပွေဖဲဖို့အတူရှိနေဖို့မဖြစ်နိုင်တော့ဘူးဆိုတာသိရတဲ့အခါမှာဖြစ်ပေါ်လာတဲ့အဲ့ဒီစိတ်ဖိစီးမှုတွေကိုဖြေရှင်းနိုင်တဲ့နည်းလမ်းတစ်ခုကတော့တခြားလူတွေနဲ့ချိတ်ဆက်မှုရှိဖို့ပဲဖြစ်ပါတယ်။အများအားဖြင့်စိတ်တူကိုယ်တူလူမှုအဖွဲ့အစည်းဒါမှမဟုတ်ဆင်တူတဲ့ယဉ်ကျေးမှုနောက်ခံကလူတွေနဲ့ယဉ်နီးမှုရယူတာမျိုးဖြစ်နိုင်ပါတယ်။အကြောင်းရင်းကတော့သူတို့မှာမိမိနဲ့ဆင်တူတဲ့ရိုးရာနောက်ခံတွေဖြတ်တမ်းမှုတွေနဲ့ယုံကြည်ချက်တွေဆင်တူနေပြီးသားဖြစ်နိုင်တဲ့အတွက်ကိုယ်လည်းဒီနေရာနဲ့သက်ဆိုင်နေဆိုတဲ့စိတ်ခံစားချက်မျိုးပေးနိုင်တဲ့စိတ်ခံစားမှုမျိုးပေးနိုင်တဲ့အတွက်ဖြစ်တယ်လို့ပြောပါရယ်။ဒါပေမဲ့ Australia မှာလူမှုဆက်ဆံရေးနဲ့ချစ်ရချစ်ရဆက်ဆံရေးစတင်ရတာဟာတခြားနိုင်ငံတွေနဲ့အလွန်ကွာခြားနိုင်ပါတယ်။ပေါမောက်ခ Garance က Australia မှာမိဘဆွေမျိုးတွေပေးစားလို့အိမ်ထောင်ပြုကြတယ်ဆိုတဲ့အယူအဆတွေကိုသိပြီးလက်မခံတဲ့နေရာဖြစ်တယ်လို့ဆိုပါတယ်
If we're talking about countries, whether it be Middle East, parts of Africa, various parts of Asia, some of these countries tend to be what we would call as more collectivist. The way that they tend to meet partners can be through shared networks of people.
အရှေ့လေပိုင်းအာဖရိကရဲ့အစိတ်ပိုင်းတချို့နဲ့အာရှရဲ့အစိတ်ပိုင်းတဲကနိုင်ငံတချို့ဟာစုပေါင်းဝါဒစနစ်ကိုယုံကြည်တဲ့နိုင်ငံတွေလို့ကျွန်တော်ပြောနိုင်ပါတယ်။ချစ်သူတွေကိုတွေးဆောင်နိုင်တဲ့နီးလန်းဟာငွေချင်းတွေ မိသားစုတွေမိဘတွေစတဲ့လူပုဂ္ဂိုလ်တွေရဲ့ကိုယ်ရည်တွေကတဆင်ဖြစ်နိုင်ပါတယ်။တချို့လူမှုအတိုင်းဝိုင်းဟာမိမိကိုယ်တိုင်ရှားဖွေကြံ့နေတဲ့ရတဲ့ချစ်သူမျိုးမဟုတ်ဘဲမိဘဆွေမျိုးတွေစီစဉ်ပေးထားတဲ့လူနဲ့လက်ထထိန်များမှုလုပ်ရတဲ့အတိုင်းဝိုင်းကနေဆင်းသက်လာတဲ့လူတွေအများကြီးရှိနေဆဲပဲဆိုတာကိုလည်းသိရတဲ့အကြောင်းသူကပြောပါရယ်။ဒီအကြောင်းတွေကိုပုံမနာလည်ဖို့အတွက်နိုင်မယင်းမဟုတ်ပဲအိဒမ်လို့ခေါ်ဝေါ်ကြမဲ့လူရဲ့အကြောင်းကိုနားဆင်ကြရအောင်။သူဟာ2014ခုနှစ်မှာနိုင်ငံတကာကျောင်းသားတဦးအနေနဲ့ဩစတြေးလျကိုရောက်ရှိလာခဲ့ပါတယ်။ရွှေ့ပြောင်းလာခါစမှာစိတ်လှုပ်ရှားမှုတွေပြည့်ဝခဲ့ပေမဲ့နောက်ပိုင်းမှာအထီးကျန်တယ်လို့ခံစားလာရတဲ့အကြောင်းသူကပြောပြပါတယ်
။ First month it's kind of fun. Everything is new, feel excited and after 1 month the reality hit me.I felt very homesick. I started to struggle with many things, culture shocks, language barrier, and emotion swing.
ပထမတလကပြောစရာကောင်းပါတယ်။အရာရာတိုင်းကအသစ်ဖြစ်နေပြီးစိတ်လှုပ်ရှားတဲ့ခံစားမှုတွေရရှိပါတယ်။တလကြာလာတော့လက်တွေ့ဘဝနဲ့စတင်ရင်ဆိုင်လာရတဲ့အခါအိမ်ကိုအရန်လွမ်းပါတယ်။ကျွန်တော်အများကြီးရုန်းကန်ခဲ့ရပါတယ်။ရင်ကျေးမှုမတူတာတွေဘာသာစကားအခက်အခဲနဲ့စိတ်ခံစားမှုအတက်အကျတွေခံစားခဲ့ရပါတယ်။အဲ့ဒီအချိန်မှာကျွန်တော်စိတ်ဓာတ်ကျတဲ့အထီးကျန်မှုတွေခံစားခဲ့ရတယ်လို့ပြောပြပါတယ်။ဩစတြေးလျမှာ3နှစ်ကြာနေပြီးတော့စစ်မှန်တဲ့အချက်တခုကိုရှာတွေ့ဖို့စူးစမ်းခဲ့ပေမဲ့သူ့ရဲ့ကြိုးပမ်းမှုတွေကအရာမတင်ခဲ့ဘူးဆိုတာကိုသူသဘောပေါက်ခဲ့ပါတယ်။ဒါပေမဲ့စူးစမ်းလိုစိတ်နဲ့မတူညီတဲ့ယဉ်ကျေးမှုကနေဆင်းသက်တဲ့လူတွေနဲ့ယဉ်နီးလိုစိတ်ပြင်းပြတဲ့အတွက်သူဟာအကူအညီရယူဖို့ဆုံးဖြတ်လိုက်ပါတယ်။ Melbourne အခြေဆိုင်ချစ်သူရှာဖွေရေးနဲ့ချီရဲချီရာနီးပြဝန်ဆောင်မှုပေးသူတွေကိုသူအားကိုးခဲ့ပါတယ်
။ I have learned a lot about social skill. My coach pushed me out of my boundary like talk with any stranger, not in the creepy way.So like the skill that we can make friends, we can talk to anyone, we can go to any social event and have any discussion with anyone. That's changed my mindset a lot.
ကျွန်တော်ဟာလူမှုဆက်ဆံရေးစွမ်းရည်တွေအကြောင်းအများကြီးသင်ယူခဲ့ရပါတယ်။ကျွန်တော်ရဲ့နည်းပြကဘယ်သူစိမ့်နဲ့မဆိုစကားပြောဆိုနိုင်ဖို့နဲ့ကျွန်တော်တက်တောင့်တက်တာဖြစ်နေမဲ့အနေအထားမျိုးမှာပဲမနေခိုင်းမဲ့ကျွန်တော်ကိုဘောင်းအပြင်ဘက်ကိုရောက်အောင်တွန်းပို့ပြီးစူးစမ်းစေခဲ့ပါတယ်။မကောင်းတဲ့နီးလန်းနဲ့တွန်းပို့တာမျိုးမဟုတ်ဘဲတငယ်ချင်းဖွဲ့နိုင်တဲ့စွမ်းရည်ရှိဖို့နဲ့ဘယ်သူနဲ့မဆိုစကားပြောနိုင်ဖို့ဘယ်လူမှုရေးပွဲမျိုးမဆိုသွားရောက်ပြီးဘယ်သူနဲ့မဆိုစကားစမိပြောဆိုနိုင်တဲ့စွမ်းရည်တွေရဖို့အတွက်ပဲဖြစ်ပါတယ်။ဒါဟာကျွန်တော်ရဲ့အတွေ့အခေါ်ကိုအများကြီးပြောင်းလဲသွားစေခဲ့ပါတယ်။ဘာလို့လဲဆိုတော့ယောက်ျားအများစုကစိတ်ဝင်စားစရာကောင်းတယ်လို့သူတို့ထင်တဲ့မိန်းကလေးတွေနဲ့စကားပြောဖို့စိုးရင်တက်ကြတယ်လို့ကျွန်တော်ထင်ပါတယ်။သူတို့ကဩဒီမိန်းကလေးလှလိုက်တာလို့မြင်ပြီးသူမလမ်းလျှောက်သွားတာကိုကြည့်ပြီးတော့သူစီလာပြီးစကားပြောပါစေလို့ပဲမျောလင့်ကြတာများတယ်လို့ပြောပြပါတယ်။ Andrew Gunn ဟာ Melbourne အခြေစိုက်ချစ်သူရှာဖွေရေးနဲ့ချစ်သူဆက်ဆံရေးနည်းပြတ်တူဖြစ်ပါတယ်။Gunn ဟာဩစတြေးလျမှာရှိတဲ့မတူညီတဲ့ယဉ်ကျေးမှုနောက်ခံကလူတွေအသက်အရွယ်ပေါင်းစုံနဲ့လူမှုအလွာပေါင်းစုံကအမျိုးသားထောင်နဲ့ချီအတွေ့ဝန်ဆောင်မှုပေးခဲ့ပြီးအဲ့ဒီလူတွေကိုယ့်ကိုယ်ကိုယုံကြည်မှုရှိလာဖို့နဲ့ချစ်သူရှာဖွေတဲ့အတွေ့အကြုံတွေမှာအကူအညီပေးသူဖြစ်ပါတယ်။ဩစတြေးလျမှာချစ်သူရှာဖွေတာဟာပြည်ပကနေရွှေ့ပြောင်းနေထိုင်သူအများအပြားအသားကျနေတဲ့အရာတွေနဲ့လုံးဝကွဲပြားခြားနားလေးရှိတယ်လို့ထားလောင်းပြောပြပါတယ်။
We get inquiries almost every day from men from different countries, specifically mostly India and also certain Asian countries. Their concept of dating is almost coming from what they've seen on the movies because they've been brought up with this ideal of arranged marriages. So they don't really know how to build attraction.
Andrew Gunn ပြောပြသလိုချစ်သူရှာဖွေရေးဟာနေကွေးတဲ့လုပ်ငန်းစဉ်တစ်ခုဖြစ်နိုင်ပါတယ်နောက်ထပ်ရွေးချယ်စရာတစ်ခုကတော့ချစ်သူရှာဖွေရေး app ကိုအသုံးပြုခြင်းဖြစ်တယ်လို့သူကပြောပါတယ်
။ So dating apps can work quite well. I would suggest heavily not to be disheartened if they gave it a go and they don't get the results. They just need to work on their profile and the way that they present themselves.
ချစ်သူရှာဖွေရေး app တွေကအတော်လေးကိုအလုပ်ဖြစ်နိုင်ပါတယ်။အဲ့ဒါတွေကိုစူးစမ်းကြည့်ပေမဲ့ရလဒ်တွေမရဘူးဆိုရင်စိတ်မပြည့်ဖို့ကျွန်တော်အလေးနဲ့အကြံပြုခြင်းပါတယ်။ သူတို့အနေနဲ့သူတို့ရဲ့ profile နဲ့ကိုကိုကိုတင်ဆက်ပုံကိုပြုပြင်ဖို့လိုအပ်နိုင်တယ်လို့ပြောသွားခဲ့ပါတယ်။သူပြောတဲ့နောက်ထပ်နည်းလမ်းတစ်ခုကတော့အချိန်အကန့်အသတ်နဲ့ချိန်တွေ့ခြင်း speed dating တွေလုပ်ဖို့ဖြစ်ပါတယ်။ဒါပေမဲ့သူကအဲ့ဒီနည်းမှာအောင်မြင်မှုနှုန်းမြင့်မားတယ်လို့မယုံကြည်ဘူးလို့ပြောပါတယ်
။ I find that there's a very low success rate. However, they should absolutely give it a go. They need to be willing to try different things that are out of their norm.
ကျွန်တော်အမြင်မှာတော့အောင်မြင်မှုနှုန်းကအလွန်နည်းပါပါတယ်။ဒါပေမဲ့အတွေ့အကြုံရဖို့ကြိုးစားချစ်သင့်ပါတယ်။မိမိရဲ့ပုံမှန်အနေအထားနဲ့ကွဲပြားတဲ့အရာတွေကိုစူးစမ်းဖို့ဆန္ဒရှိဖို့လိုအပ်တယ်လို့ပြောသွားခဲ့ပါတယ်။ပိုပြီးတော့စိတ်ကြိုက်ပြင်ဆင်ထားတဲ့မိတ်ဆက်မှုမျိုးလိုချင်တဲ့လူတွေအတွေ့ကတော့ Australia မှာအောင်သွေးတော်ဝန်ဆောင်မှုပေးသူများ matchmaker လိုမျိုးတီးတန့်ဝန်ဆောင်မှုတွေလည်းရှိပါတယ်။ Sydney အခြေစိုက်စုံသက်သက်တွေဖြစ်ကြတဲ့ Yvonne နဲ့ Tree ဟာ2019ခုနှစ်မှာအောင်သွေးတော်ကနေတဆင့်တွေ့ဆုံခဲ့ကြတဲ့လူတွေဖြစ်ပါတယ်။
I was inspired after traveling overseas and experiencing a new culture that I wanted to find someone when I came back to Australia. That's when I sought a matchmaking service and helped me meet Yvonne. We had an immediate connection and then it just grew from there.
ကျွန်တော်နိုင်ငံခြားခီးတွေသွားပြီးတော့ငင်းချေးမှုအသည့်တွေတွေ့ကြုံပြီးတဲ့နောက် Australia ကိုပြန်ရောက်တဲ့အခါမှာလက်တွဲဖို့တယောက်ရှာချင်တဲ့စိတ်တွေဖြစ်ပေါ်လာခဲ့ပါတယ်။အဲ့ဒီအခါမှာကျွန်တော်အောင်သွေးတော်ဝန်ဆောင်မှုကိုရှာပြီးအဲ့ဒီဝန်ဆောင်မှုက Yvonne နဲ့တွေ့ဆုံဖို့ကူညီပေးခဲ့ပါတယ်။ကျွန်တော်တို့ချက်ချင်းရင်းနှီးမှုတွေရပြီးအဲ့ဒီကနေပဲပို့ပြီးတော့ခိုင်မာလာတဲ့ဆက်ဆံရေးတည်ဆောက်လာခဲ့ပါတယ်။ကျွန်တော်တို့နှစ်ယောက်စလုံးကတယောက်ကိုတယောက်ရှာဖွေနေကြတာဖြစ်တဲ့အတွက်ဒါဟာလမ်းဘေးမှာတွေ့ဆုံကြတာမျိုးမဟုတ်ပါဘူး။ကျွန်တော်တို့နှစ်ယောက်စလုံးမှာရည်ရွယ်ချက်တွေရှိတယ်။ကျွန်တော်တို့နှစ်ယောက်စလုံးကအချစ်ကိုရှာချင်နေကြတာပါ။ကျွန်တော်တို့မှာအလွန်ကောင်းတဲ့ဆက်သွယ်မှုတွေရှိပါတယ်။ကျွန်တော်တို့တူဦးကိုတူဦးယုံကြည်တယ်ပြီးတော့ကျွန်တော်တို့ကတူဦးကိုတူဦးယုံကြည်မှုပေးဖို့အမြဲတမ်းလည်းနှစ်သက်ကြပါတယ်။ချစ်သူတက်တန်းကြာရှည်နိုင်ဖို့အတွက်ဒါတွေကအရန်အရေးကြီးတယ်လို့ထင်တဲ့အကြောင်းသူကပြောသွားခဲ့ပါတယ်။အော်စတြေးလျမှာရှိတဲ့အောင်သွေးတော်ဝန်ဆောင်မှုတွေဟာအိမ်ထောင်ရေးအတွက်အလေးအနက်ထားပြီးရေရှည်ဆက်ဆံရေးကိုရှာဖွေနေတဲ့တကူရည်သမားတွေကိုချိတ်ဆက်ပေးဖို့ရည်ရွယ်တဲ့ဝန်ဆောင်မှုတွေဖြစ်ပါတယ်။ချစ်သူရှာဖွေရေး app တွေနဲ့မတူပဲသူတို့ဟာကိုယ်ပိုင်ပံ့ပိုးမှုတွေစစ်ဆေးရွေးချယ်မှုတွေချိတ်ဆက်မှုတွေနဲ့ပုံမှန်လျှို့ဝှက်မှုတွေကိုပေးစွမ်းနိုင်ပါတယ်။ Sydney အခြေစိုက်လက်ထက်ထဲများဝန်ဆောင်မှုပေးသူ Catherine Way ကဒေသခံတွေနဲ့ရွှေ့ပြောင်းနေထိုင်သူတွေနှစ်ဦးစလုံးကသူမရဲ့ဝန်ဆောင်မှုတွေကိုရယူကြတယ်လို့ဆိုပေမဲ့ယဉ်ကျေးမှုအလိုက်မျှော်မှန်းချက်တွေတော့အလွန်ကိုကွဲပြားမှုတွေရှိတယ်လို့သူကရှင်းပြပါတယ်။
I deal with a lot of Japanese, Chinese, Southeast Asia people. There's a strong emphasis on the purpose of marriage. This question brought up right at the start of dating.
ကျွန်မက Japan, တရုတ်အရှေ့တောင်အရှာကလူတွေနဲ့အများကြီးဆက်ဆံရပါတယ်။သူတို့ကလက်ထချင်းရဲ့ရည်ရွယ်ချက်ကိုအလေးနဲ့ထားပြီးလက်ထတဲ့ကိစ္စကိုချစ်သူရှာဖွေမှုစတင်တဲ့အချိန်ကတည်းကမေးမြန်းလေးရှိကြပါတယ်။ဒါပေမဲ့ Australia မှာကြီးပြင်းလာတဲ့လူမှုအတိုင်းဝိုင်းမှာလက်ထပ်ချင်းလူလေးနဲ့တဲ့မိခွန်းကိုလူဖြူတူကစောစောစီစီအမေးခံရတဲ့အခါမှာသူကဟိုကျွန်တော်ဒီမိန်းကလေးနဲ့ချင်းတွေ့တာဒါဒုတိယအကြိမ်ပဲရှိသေးတယ်။သူကလက်ထပ်ချင်းအကြောင်းဘယ်လိုထင်တယ်လဲလက်ထပ်ဖို့အစီအစဉ်ရှိသလားဆိုတာတွေကိုမေးတယ်။ကျွန်တော်သူ့ကိုတော့ကောက်ကောက်မသိသေးတဲ့အချိန်မှာအဲ့လိုအမေးခံရတာလို့ပြန်ပြောပြဖူးတယ်လို့ပြောပြထားပါတယ်။အောင်သွေးတော်ဝန်ဆောင်မှုဟာချစ်သူရှာဖွေရေး app တွေကိုအသုံးပြုတာနဲ့ဘယ်လိုကွာခြားပါသလဲ။ Catherine ကအခုလိုရှင်းပြထားပါတယ်
။ Matchmaking is a different. I meet and screen every client. So I try to understand their cultural background, values and the long-term goals. Then I introduce them only to people who are genuinely aligned.
အောင်သွေးတော်ဝန်ဆောင်မှုကကွဲပြားပါတယ်။ကျမကဝန်ဆောင်မှုယူတဲ့လူတိုင်းနဲ့တွေ့ဆုံပြီးစစ်ဆေးမေးမြန်းမှုတွေလုပ်ပါတယ်။သူတို့ရဲ့ယဉ်ကျေးမှုနောက်ခံသူတို့ခံယူတဲ့တန်ဖိုးတွေနဲ့ရေရှည်ရည်မှန်းချက်တွေကိုနားလည်အောင်ကြိုးစားပါတယ်။ပြီးရင်သူတို့အပေါ်အမှန်တကယ်သိစာရှိမဲ့သူသူတို့ကိုစိတ်ဝင်စားမဲ့လူလိုက်ဖက်ညီနိုင်မဲ့လူတွေနဲ့ပဲမိတ်ဆက်ပေးပါတယ်။ဒါဟာခန့်မှန်းရတာတွေကိုဖယ်ရှားပေးပြီးဘေးကင်းမှုပုံများလာစေလို့ပုံပုံနဲ့ဆိုင်ပြီးအတိတ်ပဲရှိတဲ့ချစ်သူတွေရဖို့ဖန်တီးပေးနိုင်တယ်လို့ပြောပါရယ်။ဒါပေမဲ့လူတိုင်းဟာ ချီရဲ့ချီရနီးပြတွေဒါမှမဟုတ်အောင်သွေးတော်ဝန်ဆောင်မှုတွေကိုမချင်းကနိုင်ကြပါဘူးလူအများအပြားဟာလူမှုအဖွဲ့အစည်းအတွင်းပြုလုပ်တဲ့အားကစားပွဲတွေဘာသာစကားသင်တန်းတွေဒါမှမဟုတ်အဖွဲ့အစည်းအမျိုးမျိုးမှာစေတနာဝန်ထမ်းလုပ်ရင်းနဲ့အချစ်ကိုရှာဖွေတွေ့ရှိကြတာမျိုးတွေလည်းရှိပါတယ်အချစ်ကိုရှာဖွေခြင်းကစိတ်လှုပ်ရှားစရာကောင်းနိုင်ပေမဲ့အန္တရာယ်တွေလည်းပါလာနိုင်ပါတယ်အန်ဒရူးဂန်ကအချစ်တုတွေ relationship scammers တွေကိုသတိထားဖို့သတိပေးထားပါတယ်ဒါကြောင့်တွေးဆမှုလုပ်တဲ့အခါမှာလူတွေရှိတဲ့နေရာတွေမှာအမြဲတွေးဆမှုလုပ်သင့်ပါတယ်တင်ရဲ့တီနေရာကိုတငယ်ချင်းတူအုပ်ကိုကြိုတင်အသိပေးတာမျိုးလုပ်နိုင်ပြီးတစ်ဖက်လူကိုငွေရေးကြေးရေးဆိုင်ရာအချက်လက်တွေကိုဝေမျှခြင်းမျိုးမလုပ်ဖို့လည်းတတိပေးထားပါတယ်မိသားစုနဲ့အိမ်တွင်အကြမ်းဖက်မှုတွေကတင့်ပေါ်ဒါမှမဟုတ်တင်တည်နေတဲ့လူတူအုပ်အပေါ်တဲရောက်မှုရှိတယ်ဆိုရင်တော့1-800-RESPECT ဒါမှမဟုတ် 1-800-737-732 ကိုဖုန်းခေါ်ဆိုပါ34-5803-032ကိုစာရေးပေးပို့နိုင်တယ်လို့ 1800respect.or.au ကိုလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။အရေးပေါ်အခြေအနေမှာတော့33လုံးကိုခေါ်ဆိုနိုင်တဲ့အကြောင်းရေးထားတဲ့ Maram Ismail ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါတယ်ရှင
်။ရုပ်ရှင်ကြည့်ရတာကိုနှစ်သက်ပါသလားSBS On Demand မှာရုပ်ရှင်ဇာတ်ကားပေါင်းညာနဲ့ချီရှိပြီးတော့ကြိုက်တဲ့အချိန်မှကြည့်ရှုနိုင်ပါတယ်။ကမ္ဘာအကောင်းဆုံးဒရမာဇာတ်ကားတွေ၊ CMM မှတ်တမ်းတွေ၊တရေကားတွေ၊ဟာသနဲ့အချက်ဇာတ်လမ်းတွေကိုကြည့်ရှုနိုင်ပါတယ်။ sbs.com.au/ondemand ကိုသွားပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာအဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ